တိုက်ပွဲတွေကြောင့်ထိုင်းနိုင်ငံရဲ့အသက်လူကြီးထွက်ပြေးခလုံးလာတဲ့ထောင်နဲ့ချေဒုက္ခတွေကိုထိုင်းစစ်အာဏာနဲ့အကူအညီပေးကာကွယ်ဖို့အတွက် Save the Children နဲ့ IRC နိုင်ငံတကာကယ်ဆယ်ကူညီကော်မတီအပါအဝင်လူသားချင်းစာနာမှုအထောက်အကူပေးအဖွဲ့15ခုကပူးတွဲပြီးထိုင်းစစ်အာကိုတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံထဲမှာတိုက်ပွဲတွေဆက်ပြီးဖြစ်နေတယ်လို့လူသားချင်းစာနာမှုအချင်းများတိတ်ဆိုးနေတဲ့အတွက်နေဆက်ကြောဖြတ်ပြီးထိုင်းနဲ့ရောက်ဖို့လာခဲ့တာဖြစ်ပြီးသူတို့အတွက်လူသားချင်းစာနာမှုအကူအညီရဖို့နဲ့ခလုံးခွင့်ပေးဖို့အရေးကြီးလိုအပ်နေတယ်လို့ NGO အဖွဲ့15ဘွဲ့ကဒီဇင်ဘာ24ရက်နေ့တုန်းကကြေညာချက်မှာဖော်ပြပါတယ်။ပြည်ပြည်နယ်တိုက်ပွဲတွေဟာဒီဇင်ဘာ15ရက်ကစပြီးတိုးလာတဲ့အတွက်လေးကီကောနဲ့ဝင်းချင်ရွာတွေကလူပေါင်း1000လောက်အိုးရင်ဆောက်ခွာထွက်ပြေးရတယ်လို့ဒီကဲက4000လောက်ထိုင်းနယ်ဆက်ကြောဖြတ်လာတာဖြစ်ကြောင်းနဲ့ဒီဇင်ဘာ22ရက်မှာထိုင်းနိုင်ငံထဲနောက်ထပ်ရောက်လာသူရွာသား1000လောက်ကိုတော့ထိုင်းစစ်အာကတားဆီးတဲ့တွေ့ရတယ်လို့ပြောပါတယ်။မြန်မာနိုင်ငံနဲ့တိုက်ပွဲတွေကြောင့်ထိုင်းနိုင်ငံထဲထွက်ပြေးခိုလုံလာသူတွေကိုပြန်ပြီးပို့ရတာလည်းသူတို့အတွက်အသက်အန္တရာယ်ဆိုရင်ရတယ်လို့ပြောပါတယ်။ဒါပြင် COVID-19 ကာယကအချိန်မှာကျန်းမာရေးဆောင်ရှောက်မှုကောင်းကောင်းမပေးနိုင်တဲ့မြန်မာနိုင်ငံနဲ့အတင်းပြန်ပြီးပို့ရတာလည်းအန္တရာယ်ကြီးတဲ့အတွက်ထိုင်းစစ်အာအနေနဲ့ဒုက္ခသည်တွေကိုအကာအကွယ်ပေးပြီးခိုလုံခွင့်အပေါ်မှာအကူအညီတွေပေးဖို့ပါပန်ကြားတာပါ။ထိုင်းစစ်အာအနေနဲ့နေဆက်ကြောဖြတ်ထွက်ပြေးလာသူတွေအတွက်နေဆက်ကိုဖွင့်ပေးဖို့ကုလသမဂ္ဂ UNHCR နဲ့လက်တွဲပြီးဒုက္ခသည်တွေကိုစစ်စစ်ခေါ်လုံခွင့်ပေးဖို့ဒုက္ခသည်တွေရှိကုလနဲ့လူသားဆန်ရင်းဆန္ဒမှုအဖွဲ့တွေတွားရောက်ခွင့်ပေးဖို့အပြင်အာရှအမ်ကချထားတဲ့လူသားချင်းဆန္ဒမှုအကူအညီပေးရအောင်ဘုံသဘောတူချက်၅ချက်ကိုအကောင့်ထဲပို့ဖို့နဲ့မြန်မာနိုင်ငံနဲ့တိုက်ပွဲတွေဖြစ်ပွားတဲ့အကြောင်းရင်းကိုအာရှအမ်နဲ့လက်တွဲပြီးအထည်ရှားဖို့ပါတောင်းဆိုထားတာဖြစ်ပါတယ်။